RFI ကိုနားတော်တာဆင်းနေတဲ့တော်တာရှင်များမင်္ဂလာပါရှင်2014ခုနှစ်ဆယ်လအတွင်းမှာမြန်မာနိုင်ငံ၌လူကုန်ကူးမှု64မှုဖြစ်ပွားခဲ့ကာတရုတ်နိုင်ငံသို့အများဆုံးလူကုန်ကူးခံနေရသည်ဟုမြန်မာနိုင်ငံလူကုန်ကူးမှုတားဆီးနှိမ်နင်းရေးရဲတပ်ဖွဲ့ကပြောကြားခဲ့သည်လို့နိုဝင်ဘာ10ရက်နေ့တုန်းသတင်းစာမှာကျွန်မဖတ်လိုက်ရပါတယ်။အမျိုးသမီးတွေအများဆုံးလူကုန်ကူးခံရမှုဘာကြောင့်ဖြစ်နေရသလဲဆိုတာမေးခွန်းထုတ်စရာတွေဖြစ်နေပါတယ်။ကျွန်မတို့နိုင်ငံမှာလက်ရှိအခြေအနေအရအခြေခံလူတန်းစားတွေမှာအတန်းပညာနည်းပါးကြပါတယ်။အတန်းပညာနည်းပါးမှုဟာစင်းရဲမွဲတေမှုကိုအခြေခံပါတယ်။စင်းရဲမွဲတေမှုဟာအလုတ်အကန့်အခွင့်လန်းနည်းပါးမှုရဲ့အကျိုးဆက်ဖြစ်ပါတယ်။ဒီအကျိုးဆက်ကြောင့်လူကုန်ကူးမှုဆိုတဲ့ပြဿနာပေါ်ပေါက်လာရတာလို့ကျွန်မထင်မြင်ယူဆမိပါတယ်။လူတိုင်းမှာအခြေခံစားဝတ်နေရေးဆိုတဲ့လူမှုပြဿနာရှိကြပါတယ်။မြန်မာနိုင်ငံရဲ့မြို့ပြရန်ကုန်မြို့တော်ရဲ့မြို့သစ်တွေမှာနေထိုင်ကြသူတွေကအိုးပိုင်အိမ်ပိုင်နေပါကြပါတယ်။အိမ်ငှားနေထိုင်ရသူကများပါတယ်။နေစားအလုပ်သမားအဖြစ်အောက်ခြေအလုပ်ကိုလုပ်ကံရသူတွေလည်းဖြစ်ပါတယ်။ဒီနေ့ရတဲ့လုခငွေကမနှက်ဖြန်အတွက်မပိုကြပါဘူး။ညနေအလုတ်ကပြန်ရင်ပေးပါမယ်ဆိုပြီးထမင်းဆိုင်မှာထမင်းတရာဘူးဟင်းတရာဘူးအကျွေးဝယ်ကြရပါတယ်။လက်ငင်းပေးနိုင်သူကနဲပါတယ်။နေ့စာနေ့ညစာညရှားဖွေစားတောက်နေသူတွေကလက်ပူတိုက်စားတောက်နေကြရတာပါ။အိမ်လကကအနေဆုံးတလကို3000ခွဲရှိပါတယ်။မြို့စုံလိုနေရာမှာတောင်ဒီစေးရှိတာပါ။အနေဆုံး6လတစ်ကြိမ်စာချုပ်ချုပ်ရပါတယ်။အိမ်ပွဲစားကို6လစာမှာတလစာဘူးထပ်ဆောင်ပေးရပါတယ်။6လတစ်ကြိမ်ပွဲကရကျင်တဲ့အိမ်ပွဲစားကအိမ်ရှင်ကိုလကတိုးတောင်းနောက်ထပ်လူသစ်ရှာပေးမယ်။လက်ရှိအိမ်ငှားကအိမ်သားများတယ်ညစ်ပတ်တယ်ဧည့်များတယ်ဆိုပြီးပြောဆိုတတ်ပါတယ်။ဒီအခါပွဲစားကျင်တဲ့အောင်နေရာမပြောင်းရအောင်အိမ်ငှားကအိမ်ပွဲစားကို6လတစ်ကြိမ်မုတ်ဘိုးသဘောမျိုးလာဝက်စာပေးရတတ်ပါတယ်ဒါကတော့လက်ရှိမြို့ပြရဲ့အိမ်ငှားနဲ့အိမ်ပွဲစားတို့ရဲ့ဆက်ဆံရေးရင်ကျေးမှုပဲဖြစ်ပါတယ်ဒီလိုအခြေအနေမှာလက်လုံလက်စားတွေကအိမ်ငှားကအတွေ့အတိုးနဲ့ဆွဲအိမ်စာချုပ်ချုပ်ရပါတယ်အိမ်ငှားဖို့ဆွဲထားတဲ့ငွေရဲ့အတိုးကိုသာဆက်နိုင်ဖို့အငတ်ခံစ조사ရပါမယ်အရင်းကိုပေးနိုင်ဖို့နှဲပါခဲ့ပါတယ်ဒီလိုအခြေအနေကနေလွတ်မြောက်ဖို့မိသားစုတွေကမိန်းကလေးတွေကအိမ်အတွေ့မိသားစုဘဝအတွက်ငါသာအနစ်နာခံလိုက်မယ်အပင်ပန်းခံလိုက်မယ်ဒီလိုဆိုလက်ရှိဘဝဇိုးကလွတ်မြောက်သွားမယ်လို့ယုံကြည်ကြပါတယ်ဒီလိုဘဝအခြေအနေမျိုးရှိတဲ့သူတွေစီလူကုန်ကူးပွဲစားတွေကအများစုချင်းကပ်လေးရှိပါတယ်တစ်ဖက်နိုင်ငံမှာတစ်လ2သိန်းနဲ့3သိန်းရမယ်အလှပြင်ဆိုင်အထည်ဆိုင်စတိုးဆိုင်မှာအလုပ်လုပ်ရမယ်ဆိုတဲ့အပြောတွေအောက်မှာမိသားစုအတွက်ငါလုပ်မယ်ဆိုတဲ့စိတ်နဲ့လိုက်ပါသွားတဲ့မိန်းကလေးတွေအများကြီးရှိခဲ့ပါတယ်ဒီအထက်ကမှတရုတ်နိုင်ငံမှာတရုတ်နိုင်ငံသားရဲ့ဇနီးမယားအဖြစ်ရောင်းစားခံရတဲ့မိန်းကလေးကိုတောင်တကုန်းမြို့တစ်မှာကျွန်မတွေ့ဆုံခဲ့ပါတယ်2013 February 12ရက်နေ့မှာလူကုန်ကူးခံရပြီးတရုတ်နိုင်ငံမှာတရုတ်နိုင်ငံသားရဲ့ဇနီးမယားအဖြစ်ရောင်းစားခံလိုက်ရပါတယ်အေဘီလာမှာတရုတ်နိုင်ငံသားအိမ်ကထွက်ပြေးပြီးနောက်တရုတ်အချင်းထောင်ထဲမှာတလကျော်နေထိုင်ခဲ့ရသူဖြစ်ပါတယ်2013မေလမှာတရုတ်အချင်းထောင်ကနေမြန်မာနိုင်ငံကိုလွှဲပြောင်းခြင်းခံရတဲ့မိန်းကလေးရဲ့အဲ့ဒီအချိန်ကသူ့ရဲ့ညှို့လင့်ချက်စိတ်ကူးတွေဘာတွေလဲဆိုတာပြောဆိုခဲ့ပါတယ
်ထောင်ထဲမှာတော့ထောင်ချနေရတော့ပဲမြန်မာမျိုးသမီးတွေသူ့နိုင်ငံအမျိုးသမီးတွေတော့ခွဲခြားထားပါတယ်ကားတော့ကျွေးတာတော့ပါပဲနှိမ့်ချပြီးကျွေးတဲ့ခံစားခဲ့ရပါတယ်မြန်မာမျိုးသမီးတွေဒုက္ခရောက်လို့သူများနိုင်ငံကိုလွတ်သွားလို့ပြန်နှိမ့်ချလည်းခံရတယ်ပြောဆိုလည်းခံရတယ်အရင်နဲ့လည်းခံရတယ်ချိန်မောင်းလည်းခံရပါတယ်ကိုဘွားကိုလွတ်ယုံနေဆိုပြီးတော့ကျွန်မမြန်မာပြည်ချောင်းကိုပြန်လာရဲ့တသည့်မြင်မွေးပါတယ
်အလှပြင်ဆိုင်မှာအလုတ်လုတ်ရမယ်အထဲဆိုင်မှာအလုတ်လုတ်ရမယ်ဆိုပြီးလိုက်သွားတဲ့မြန်မာမိန်းကလေးတွေကိုလူကုန်ကူးပွဲစားမကမြမငွေ30ချီပြီးရောင်းစားခဲ့ပါတယ်လူကုန်မြင်ရင်ငွေအကုန်ခြေရတာမို့ပွဲစားအမျိုးသမီးလက်ထဲငွေအကုန်ခြေခဲ့တဲ့တရုတ်အမျိုးသားအဖိုးကြီးကကြက်မပြည့်တဲ့သူ့သားအတွက်လူကုန်ကူးသူအမျိုးသမီးထံကဇနီးလောင်းဝယ်ယူခဲ့ပါတယ်ကြက်မပြည့်တဲ့တရုတ်အမျိုးသားရဲ့ဇနီးမယားအဖြစ်ကနေနေခဲ့ရစဉ်ပထမဆုံးထွက်ပြေးဖို့ကြံစည်စ조사ခဲ့ပုံနဲ့သူကထပ်မံပြောပြခဲ့ပါတယ်
တရုတ်နှစ်ခုဖြစ်တဲ့နေ့မှာနောက်ခွေးပေါင်းနဲ့ဝါကြိုဝါကြော်တဲ့တောလို့တောကြောင်းနဲ့ကျမကာမမော်ကြောင့်ထပ်ပြေးခဲ့ပါတယ်ကာမမော်ထပ်ပြေးတဲ့အချိန်မှာတရုတ်လိုင်းကားပေါ်ကိုကျမရဲ့ရောက်ခမကြီးနဲ့နှစ်ခါသွားထားတာရှိတော့ကားကြီးလေးအဆုံးနဲ့ကြောက်ဆန့်လိုက်ပါတယ်ဆိုင်ငယ်ကလေးမှလေးတော့ထင်းမှုတုံးလို့ခိုးချောင်ခိုးဝင်နဲ့ကျမထပ်ပြေးခဲ့ပါတယ
်နောက်တစ်ပတ်မှာတော့လူကုန်ကူးခံရတဲ့မိန်းကလေးတရုတ်အချင်းထောင်ထဲရောက်ပုံမြန်မာနိုင်ငံကိုလွှဲပြောင်းခဲ့ပုံအကြောင်းဆက်လက်ဆွေးနွေးတင်ပြသွားပါမယ်ရှင်ကျေးဇူးတင်ပါတယ်ကျမနှင်းပန်းအိမ်ပါ